ဒီနေ့မှာမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌလှည့်ကြတာဝန်ယူခဲ့ရင်အမေရိကန်ပြည်အောင်စုနဲ့EU ဥရောပသမဂ္ဂဝင်နိုင်ငံတွေကအရှိတောင်အာရှနိုင်ငံတွေရဲ့အစည်းအဝေးတွေကိုမတက်ရောက်ဘူးလို့တပိတ်မှောက်မှားကိုရှောင်လွဲတဲ့အနေနဲ့မြန်မာနိုင်ငံကအလျှော့ပေးလိုက်ပြီမဲ့လို့ဒီမိုကရေစီဖော်ဆောင်ရေးအတွက်တော့စိတ်ဝင်စားမှုတိတ်မပြပဲတင်းခံနေသေးပဲလို့အကဲခတ်သူတွေကဝေဖန်နေကြပါတယ် ကျွန်တော်တို့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုကမ္ဘာတဝန်းကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပြီးတိကိတာတန်တွေနဲ့သူတို့ရဲ့အပြုံးတွေကမြန်မာအရေးကတိကအောက်ဖြစ်နေရတာတွေကိုအပေါ်ယံကဖုံးလွှမ်းထားတာတွေ့နေရပါတယ်။ မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးရင်ပေးမပေးရင်တော့ရှင်းနေမြန်မာနိုင်ငံဥက္ကဋ္ဌရာထူးယူခဲ့ရင်အမေရိကန်ပြည်ထောင်စုရောအီယူဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပါအာဆီယံရဲ့အစည်းအဝေးတွေကိုမတက်ရောက်ဖဲနေကြမယ်လို့ချိန်ချောက်ခဲ့ကြပါတယ်။ဒါပေမဲ့မနေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရည်ပြည့်ရင်ကြ လိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရှွန်မက်ဂေါမက်ကမြန်မာစစ်ဆိုးရအနေနဲ့လူ့အခွင့်အရေးမှတ်တမ်းတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့အခုလိုပြောပါတယ်။
The arrests of pro-democracy supporters continue unabated, as do egregious human rights abuses. And we again call upon Burmese authorities to release Aung San Suu Kyi.
Burmese lula du re go phan si mu re ne lu khwin yi chou phaw mu re set shi ni ba de de. Da pyin Myanmar anabai ni ni ne Daw Aung San Suu Kyi go hlut pe bo lo ni de de lo le chanar lo taung so lo ba de.
အချိန်ထဲမှာပဲကန်တာကီပြည်နယ် Republican အထက်လွှတ်တော်မှ Mitch McConnell ကလည်းဒီဆုံးဖြတ်ချက်ကိုကြိုးဆိုလိုက်ပြီး ASEAN ဒေသအတွင်းနိုင်ငံတွေအနေနဲ့မြန်မာစစ်ဆိုးရွာကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အတူနိုင်ငံရေးအကျဉ်းသားတွေအားလုံးကိုဖြတ်ချင်းနဲ့ချင်းချင်းမရှိပြန်လွှတ်ပေးဖို့ဆက်လက်ဖိအားပေးကြပါလို့တိုက်တွန်းလိုက်ကြောင်းမြန်မာစစ်ဆိုးရွာအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးအာရုံစိုက်မဲ့နေရာမှာအပြောမဟုတ်ဘဲလက်တွေအလုံနဲ့တက်တည်ပြဖို့လိုကြောင်းဖော်ပြထားတဲ့ကြေညာချက်တစ်စောင်ကိုဇူလိုင်လ26ရဲ့နေဆဲနဲ့ထုတ်ပြန်လိုက်ပါတယ်။အလားတူပဲကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်စတိုင်းကလည်းမြန်မာနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်မယူဘူးဆိုတဲ့သတင်းကိုကြိုဆိုလိုက်ပြီးမြန်မာအရေးနိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်မှာအမေရိကန်ပြည်အောင်စုကဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်သေးတယ်လို့သူယုံကြည်ကြောင်းဒေါ်ဆန်းစုကြည်အပါအဝင်မြန်မာပြည်သူတွေနဲ့အတူရပ်တည်နေကြပါမယ်လို့အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်စတိုင်းကကြေညာချက်ထုတ်ပြန်ဖော်ပြလိုက်ပါတယ်။မြန်မာစစ်ဆိုးရွားကဒေါက်တာဆန်းစုကြည်ကိုလွှတ်ပေးဖို့တဲ့အာဆီယံဥက္ကဋ္ဌရာထူးကိုဆွတ်လွတ်ပြလိုက်တာကိုကြည်ချင်းဖြင့်မြန်မာပြည်အတွက်တော့ဒီမိုကရေစီရေးဟာထိတ်ဆုံးကဦးစားပေးရမယ့်ကိစ္စမဟုတ်ဘူးဆိုတာကိုမြန်မာစစ်ဆိုးရွားကရှင်းရှင်းလင်းလင်းကြားသားလိုက်တာပဲလို့အကဲခတ်တွေကဝေဖန်နေကြပါတယ်။ဝါရှင်တန်အခြေစိုက်တမျိုးကြဝါဒီ Heritage Foundation အဖွဲ့ရဲ့အာရှရေးရာအကဲခတ်စမ်းစစ်သူဒေနာဒီလင်းကတော့
The signal you get is that the Burma has, or the junta in Burma has no intention whatsoever of making any substantive changes to what is going on.
ခုလက်ရှိမြင်နေရတာကမြန်မာစစ်ဆိုးရွားဟာနိုင်ငံထဲမှာသူတို့လက်ရှိလုပ်နေတာတွေကိုဘာတစ်ခုမှမမြင်ရရအပြောင်းလဲလုပ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာပဲဖြစ်ပါတယ်။အပြောင်းလဲမလုပ်ချင်ဘူးဆိုတာကိုသူတို့ကပြတ်တာနေခဲ့တာပါ။
အချိန်ထဲမှာပဲ All ASEAN ကို ASEAN ဒေသအတွင်းဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကလည်းမြန်မာနိုင်ငံ ASEAN အလှည့်ကျဥက္ကဋ္ဌတာဝန်မယူတာဟာမြန်မာအရေးကိုတစ်နှစ်လောက်မေ့ထားကြဖို့မဟုတ်ဘူးလို့တိုက်တွန်းထားတဲ့ကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။ All ASEAN အဖွဲ့ရဲ့အစည်းအဝေးဆက်သွယ်ညွှန်ကြားရေးမှူးအန်နာလင်းကတော့
We hope ASEAN has learned that consistent pressure produces stronger results than unconditional engagement.ASEAN
ဖွဲ့စည်းနေတဲ့ချင်းချင်းမရှိပဲဆက်တွေပူးပေါင်းဆောင်ရွက်ခြင်းတဲ့ဒီဇိုင်းမမဖိအားပေးတာကပိုပြီးခိုင်မာတဲ့အဖြေတွေရရှိလာတဲ့ဆိုတဲ့သင်ခန်းစာကိုရရှိလိုက်တာပဲလို့ကျမတို့မျှော်လင့်ပါတယ်။ ASEAN ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ပါအတိုင်းမြန်မာပြည်တွင်စစ်မှန်တဲ့ဒီမိုကရေစီရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်စောင့်ကြည့်ပေးနိုင်အောင်ဆက်လက်ဖိအားပေးဖို့တေချာအောင်ဆောင်ရွက်ကြပါလို့တိုက်တွန်းလိုက်ကြောင်းအန်နာလင်းကပြောပြသွားတာပါ။တစ်ချိန်ထဲမှာပဲတချို့ ASEAN နိုင်ငံသားရေးဝန်ကြီး ကအမေရိကန်နိုင်ငံသားရင်းဝင်ကြီးကွန်ဒိုလီဇာရိုက်စ်ဒေတာအတွင်းလက်တလောအရေးပါတဲ့ကိစ္စရပ်တွေကိုတင်ပြဆွေးနွေးနေတဲ့ဒီအစည်းအဝေးကိုမတက်ရောက်တဲ့အတွက်စိတ်ပျက်နေကြတယ်လို့ဆိုပါတယ်။မစ္စရိုက်စ်ဟာအနှစ်20ကျော်ကြာကျင်းပါလာတဲ့အာဆီယံဒေတာအတွင်းဒီလိုအစည်းအဝေးတွေကိုမတက်ရောက်တဲ့ပထမဆုံးအမေရိကန်နိုင်ငံသားရင်းဝင်ကြီးတူဖြစ်ပါတယ်ရှင်။